မင်းအင်ဂျင်နီယာဆက်သွယ်မေးမြန်းထားတာပါဆက်လက်ပြီးတော့မန်လေးဆန္ဒပြပွဲသတင်းကိုတင်ဆက်ပေးပါမယ်ဒီသတင်းပေးပို့ချက်မှာတော့စက်တိုက်ဖိနှိပ်မှုတွေကတိုက်ပွဲနီးနားတွေကိုပြောင်းလဲသွားစေလိမ့်မယ်ဆိုတဲ့တပိတ်ကောင်းဆောင်တွေရဲ့သတိပေးပို့ချက်ကိုကြားကြမှာပါမြန်မာနိုင်ငံအလဲပိုင်းမန်လေးမြို့မှာဒီရက်ပိုင်းတည်းဆန္ဒပြတပိတ်စစ်ကြောင်းတွေကအရင်နေ့ကတည်းကပိုထွက်လာကြတယ်ဆိုပေမဲ့လည်းစစ်တပ်ကအာဏာသိမ်းထားတာကိုအမြန်ပြန်မရုပ်သိမ်းပဲအကြမ်းဖက်ပစ်ခတ်နှိမ်နင်းနေဦးမယ်ဆိုရင်တော့လူလူအုပ်ဆောင်မှုပုံတံဟာတခြားနီးလန်းတွေဘက်ကိုတမျိုးတပုံပြောင်းလဲသွားနိုင်တယ်လို့ဆန္ဒပြလှုပ်ရှားမှုဦးဆောင်သူတွေကပြောကြားလိုက်ပါတယ်။ရန်ကုန်ပါဝင်တခြားဒေသကြီးတို့မှာပြည်သူကာကွယ်ရေးတပ်တွေဖွဲ့စည်းလိုက်ကြအောင်ကြီးညာချက်တွေထွက်ပေါ်လာနေချိန်မှာပဲမန်လေးတပိတ်ခေါင်းဆောင်တွေကအခုလိုပြောဆိုလိုက်ကြတာပါ။ဒီအကြောင်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်
။ရန်ကုန်နဲ့မန္တလေးမှာစစ်ကောင်စီတပ်တွေကဒီရက်ပိုင်းနဲ့အကြမ်းဖက်ပစ်ခတ်နှိမ်နင်းတာတွေအနှဲငယ်ငြိမ်သက်နေတယ်လို့မြို့ကန်တွေကပြောပေမဲ့နေဘက်တချို့ဒေသတွေမှာစစ်တပ်ရဲ့ပစ်ခတ်မှုကြောင့်တေဆုံးမှုတွေရှိနေဆဲဖြစ်ပါတယ်။မန္တလေးမြို့မှာတနင်္လာနေ့တုန်းကလမ်းမကြီးနဲ့လမ်းစုံလမ်းကွာတွေမှာလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲဆန္ဒပြတပိတ်စစ်ကြောင်းမျိုးစုံထွက်ခဲ့ကြတယ်လို့မန္တလေးတိုင်းတပိတ်ခေါင်းဆောင်ဒေါက်တာတေစာဆန်းကပြောပါတယ
်။လမ်းမတက်ကတပိတ်တွေကိုဟိုတနက်နဲ့ပစ်တာခတ်တာကတော့တစုံတရာပေါ့နော်။နဲသွားတဲ့အောင်တော့ထင်ရပါတယ်။သို့သော်လည်းတော့ရန်ကုန်လိုမနေ့လိုမျိုးကြီးတွေမှာနည်းနည်းနည်းသွားတာပါကျွန်တော်နေမျိုးတွေမှာဆိုရင်လုံနေသေးပဲဖြစ်တယ်ကျွန်တော်တို့ဘာလို့မနေ့ရဆိုရင်ပဲကျွန်တော်တို့စတိုင်းတိုင်းမြင်းမှုမှာကျွန်တော်တို့တပိတ်ကိုဖြုတ်ခွဲနေတော့ပြည်သူတို့ကြာသွားရဲဆိုတာရှိတယ်သို့တော့သူတို့ကအခုသောတဲ့ဘဲအားပိုးပြီးအာယုံဆိုင်ဖိနေနေလဲဆိုကျွန်တော်တို့ဒီသူတို့ထောင်သန်းလို့စုံသန်းလို့ရရှိတဲ့တပိတ်ခေါင်းဆောင်တွေ CDN လှုပ်ရှားသူတွေ CDN ထောက်ပံ့ကူညီတဲ့လူတွေရဲ့အိမ်တွေကိုဝင်ပြီးတော့ညာဘက်နေမှာဖမ်းဆီးတယ်ဆိုတာမျိုးတွေပို့ပြီးတော့ကျွန်တော်တို့
တွေ့လာရပါတယ်
အဲဒီရင်ဝင်စစ်တဲ့ဆိုတဲ့ပုံစံနဲ့ဝင်လာပြီးတော့ပေါ့နော်ရှာတယ်။နောက်ပို့ဆိုးတာသူတို့ရှာလာဖမ်းတဲ့လူကိုမတွေ့ရင်တွေ့တဲ့လူကိုတစားကန်ပုံစံမျိုးဖမ်းခေါ်သွားတယ်ဆိုတာမျိုးတွေအိမ်မှာရှိတဲ့တံမိုးရှိပစ္စည်းတွေအလုံးလူရက်လူဆောင်သွားတယ်ဆိုတဲ့ဟာမျိုးတွေပို့ပြီးတော့ဖြစ်လာတယ
်။လုံညုံရေးချလာတဲ့အန်ဒီရီဂျားကပဲတနင်္လာနေ့နေ့လယ်ပိုင်းကခြိတက်ဆန္ဒပြခဲ့ကြောင်းမန္တလေးအခြေစိုက်တက္ကသများတပိတ်စစ်ကြောင်းရဲ့ဦးဆောင်သူတွေတဲကအမည်မဖော်လိုတဲ့အမျိုးသမီးငယ်တူကလည်းအခုလိုပြောပါတယ်
ကျွန်တော်တို့ဒီနေ့ဒီတပုန်းတိုင်းအပိုင်းမှာတပိတ်လုပ်ခဲ့ရပေါ့အဲ့မှာဆိုလို့ရှိရင်ကျွန်တော်တို့ဒီစီပင်ကဝင်နေပြီအဲ့မှာစိတ်တုံနေတာကျွန်တော်တို့တပိတ်လုပ်တာလေးတွေ့ရောသူတို့ဟောကူလမ်းအတောင်ကြတာမျိုးရှိရဗျအဲ့တော့တပိတ်တခုလုံးဟာအရင်ခတ်ခဲ့တယ်နောက်တစ်ခုတအားလေးအန်နေရများရင်ဒါနဲ့ထွက်ရတာတော့ကျွန်တော်တို့ကလေဟိုတနည်းမကိုအားမလျှော့ဘူးကျွန်တော်နေတိုင်းထွက်နေတာမျိုးရှိရဗ
ျစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဖေဖော်ဝါရီနှောင်းပိုင်းကစလို့တစားစားနဲ့လူလူကြားပြစ်ခတ်နှိမ်နင်းမှုတွေအရှိန်မြင့်တက်လာတာကြောင့်ပြည်သူတွေရဲ့ငြိမ်းချမ်းတဲ့လမ်းပေါ်ဆန္ဒပြပွဲတွေလည်းကြောကြလာခဲ့တာပါအခုတော့လမ်းပေါ်အင်းနဲ့အားနဲ့ပြန်ထွက်လာကြတဲ့တပိတ်စစ်ကြောင်းတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေဆက်လုပ်လာအောင်မယ်ဆိုရင်မန္တလေးဆန္ဒပြပြည်သူတွေဘက်ကလည်းလူမှုလှုပ်ရှားမှုပုံစံကိုအခြားနည်းလမ်းတွေပဲပြောင်းလဲကျင့်သုံးလာကြလိမ့်မယ်လို့မန္တလေးတပိတ်ခေါင်းဆောင်ဒေါက်တာတေစာဆန်းကသုံးသပ်ပါတယ
်ကျွန်တော်တို့ကဒီအာဏာရှင်စန့်ကျင်ရေးမှာနှီးပြူဟာတစ်ခုတည်းကိုပဲကျွန်တော်တို့ကဟိုပုံအော့ပြလို့မရသေးဘူးလို့ပဲကျွန်တော်ကတော့ယူဆပါတယ်အ
ဲ့တော့ကျွန်တော်တရားလောက်တော့ဒီမန်လေးတိုင်းပါဝင်ပေါ့နော်နေရာဒေသအများစုမှာဒီ
ပြည်သူ့ကာကွယ်ရေးတပ်တွေစုဖွဲ့နေတယ်ချိတ်ဆက်နေတယ်ပြင်ဆင်နေတယ်လို့ပဲကျွန်တော်အကြမ်းမြင်အဲ့လိုပဲသိရှိနားလည်ထားပါတယ်ခင်ဗျဒါကြောင့်ကျွန်တော်တို့အခုဆိုရင်လည်းပဲပို့ပြီးတော့ကျွန်တော်တို့အားရှိသွားကြတာပဲကျွန်တော်တို့သွားကျင်တာကတော့ရှင်းပါတယ်ကျွန်တော်တို့ဒီစစ်မှန်တဲ့ Federal Democracy ပြည်ထောင်စုကိုကျွန်တော်တို့ရရှိကျင်တာဖြစ်တယ်လက်ရှိဖမ်းဆီးခံထားရတဲ့ကျွန်တော်တို့ခေါင်းဆောင်တွေအပါအဝင်ចောင်းသားပြည်သူတွေအားလုံး
အမြန်ဆုံးလွတ်မြောက်ဖို့အရေးကြီးပါတယ်။ဒါအကြောင်းကျွန်တော်တို့လူထုအနေနဲ့ကတော့ဒီတောင်းဆိုချက်တွေကိုမရမချင်းကျွန်တော်တို့เนาะအစွမ်းကုန်ဆက်လက်ပြီးတော့တိုက်ပွဲဝင်သွားကြမှာပဲဖြစ်ပါတယ်ခင်ဗျ
။အကြမ်းဖက်ဖိနှိပ်မှုတွေများလွန်းရင်ပြည်သူတွေကသူတို့ထွက်ပေါက်အတွက်ဖြစ်နိုင်တဲ့နီးလန်းတွေကိုကင်ဆယ်လာကြမှာဖြစ်တယ်လို့မန္တလေးတာဂတာများတပိတ်စစ်ကြောင်းရဲ့ဦးဆောင်သူကလည်းပြောပါတယ်။
ကျွန်တော်တို့ကပေါ့နော်ဒီလူထုတော်လည်းရေးရဒါမပြီးသေးဘူးပေါ့ဗျာ။ကျွန်တော်တို့ကနောက်တစ်ခရီးရှိယူသွားရအောင်မှာဆိုတော့ငင်းကျန်းစွာတန်းပြတဲ့ဒီငင်းကျန်းစွာတော်နိုင်ရေးရနေပြီးတော့အနောက်ကိုင်တော်နိုင်ယူကျွန်တော်တို့ကြောင်းရမဲ့အချိန်တစ်ချိန်ဆိုတာလည်းကျွန်တော်ရောက်လာအောင်ပါဗျာ။အတိခါကျတော့ကျွန်တော်တို့ကတော့လေအလေးသင့်နေသင့်တယ်လို့မျိုးကျွန်တော်တို့ကအဆုံးထိသွားမလဲသွားမယ်ဆိုတဲ့စိတ်ကတော့ရှားထားတယ်ဗျာ။ဒါပြီးတိကျွန်တော်တို့ကဒီ NUG ကနေပြီးတော့ဖွဲ့ထားတဲ့ဒီ Federal Army ကိုကျွန်တော်တို့စောင့်ရအောင်ပါဗျာ။ Federal Army ကပြည်ပြည်စုံမှုရှိပြီလားဒီဘက်ကကိုလုံလောက်ပြီလားဆိုတော့ကျွန်တော်တို့ကစောင့်ရမှာ။အဲ့တော့အဲ့ဒီတိုင်းဒီကာလအထိကျွန်တော်တို့ကငင်းကျစွာတော်နိုင်ရေးကိုအဆက်မပြတ်လုပ်ဖို့ရှိပါတယ်တကယ်လို့လက်နက်ကင်တော်နိုင်ရေးမှာလည်းတမျိုးတစ်ပုံဒီငင်းကျစွာသနာပြမယ်ကိစ္စတွေကလူအပ်လာနေသေးတယ်လို့သူတို့ဘက်ကပြောလာခဲ့ရင်လည်းကျွန်တော်တို့တွေကအဆုံးထိလုပ်ဖို့အထိကျွန်တော်တို့စိတ်ကူးရှိပါတယ်ဗျ
ဖေဖော်ဝါရီ၁ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းအခုချိန်ထိစစ်တပ်ရဲ့အကြမ်းဖက်ပစ်ကတ်နှိမ်နင်းမှုအတွင်းအရသာပြည်သူ980တက်မနည်းသေဆုံးခဲ့ရပြီးဖမ်းဆီးခံရသူ3800ထက်မနည်းရှိတယ်လို့နိုင်ငံရေးအကြီးအကဲများကူညီဆောင်ရှောက်ရေးအသင်းကစာရင်းပြုစုထားပါတယ်။နာဆာကစစ်ကောင်စီကတော့ဒီစာရင်းမမှန်ဘူးလို့ငြင်းဆန်ထားပါတယ်ခင်ဗျာ။